တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဒီကနေ့သမိုင်းဝင်တွေ့ဆုံပြီးနှစ်နိုင်ငံကြားမှာတရားဝင်စစ်ရဲဆဲရဲအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။နှစ်နိုင်ငံကြားစစ်မဲ့ဆောင်ကတောင်ကိုရီးယားနိုင်ငံဘက်ချမ်းမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲတက်လာတဲ့ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကိုတောင်ကိုရီးယားသမ္မတကနယ်စပ်မြင်းတစ်ဖက်ကနေလက်ဆွဲကြိုဆိုနှုတ်ဆက်ခဲ့ပါတယ်။သမိုင်းဝင်တွေ့ဆုံဆွေးနွေးပွဲအပေါ်နိုင်ငံရေးအခက်အခဲတွေကိုရီးယားလူထုတွေရဲ့သဘောထားတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာပထမဆုံးအချိန်အနည်းနဲ့နယ်စပ်မြင်းကိုဖြတ်ပြီးစစ်မဲ့ဇုံကတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုဒီကနေ့ရောက်ရှိလာတာမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကြိုဆိုခဲ့ပြီးဂုံပြူတပ်ဖွဲ့ချင်းရင်ကငင်းငင်းကေဟာကိုတွားရောက်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့လက်ရည်လေးလေးကျူးကျူးမှုအပေါ်အားလုံးကသတိပြုမိလိမ့်မယ်လို့နိုင်ငံရေးအကဲကဲဂျွန်ဒယ်လာရီကပြောပါတယ်
။ Yeah, if you see the two of them, their body language was of some chemistry there.
ရုပ်ကိုမူရကတကယ်ကိုစိတ်ပါလက်ပါရှိပါတယ်။တူးလက်တူးစုပ်ကင်ထားတာလည်းတကယ်ကိုအင်အားအပြည့်နဲ့ပါ။အသက်အရွယ်ပိုကြီးတဲ့တောင်ကိုရီးယားသမ္မတကငွေရတဲ့မြောက်ကိုရီးယားခေါင်းဆောင်ရဲ့လက်ကိုဆွဲပြီးတလေးတစားနဲ့တန်းတူရည်တူဆက်ဆံတာကိုမြင်ရတဲ့ကိုရီးယားတော်တော်များကဒီပုံကိုကြည့်ပြီးကြင်နူးကြမှာပါ။
ဒီကနေ့တောက်ကြာနေ့မှာကျင်းပတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်တို့ရဲ့တွေ့ဆုံပွဲဟာ1950-53ခုနှစ်ကဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲနောက်ပိုင်းရန်ဘတ်နိုင်ငံကြားတတိယအကြိမ်မြောက်ထိပ်သီးတွေ့ဆုံမှုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအတိတ်ကဖြစ်ရတဲ့ကြောင့်ဒီလိုတွေ့ဆုံမှုတွေကနေအကောင်းမဲ့စီလုံးဝပြောင်းလဲသွားမယ်လို့မယုံကြည်တဲ့သူတွေရှိနေနိုင်ကြောင်းဒယ်လာရီကထောက်ပြပါတယ်
။ I don't think that today's event is really going to rattle
မြောက်ကိုရီးယားပေါ်တန်မြတ်ကြီးနေသူတွေအမြင်တွေဒီကနေ့တွေ့ဆုံမှုကြောင့်အမြင်ပြောင်းသွားမယ်လို့မထင်ပါဘူး။ဒါပေမဲ့လည်းအခြေအနေတရချင်းစီကိုချစ်ပြီးဆုံးဖြတ်ကြမယ်သူတွေလည်းအများကြီးရှိပါတယ်။ဒီလိုမျိုးအခြေအနေကိုမြင်ရတဲ့မျိုးဆက်တစ်ကိုရီးယားရဲ့အနေနဲ့ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာမျောလင့်ထားရတဲ့ပို့ပြီးတော့ပုံမှန်လူတယောက်လိုမျိုးမြင်ကြမှာပါ။
အခုလိုခေါင်းဆောင်နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းတရရိုက်ပြသနေတာကိုကြည့်ရတဲ့တောင်ကိုရီးယားကျောင်းသားဝမ်ဆောက်က
ဒီကနမ်ဘုတ်ဂျွန်ဆန်ရဲ့တောင်းပေါ်မှာဆောအချင်းချင်းသူတွေမဟုတ်ကြတာကတော့ဆက်သူတွေကိုတော့ဟာကုနာ
ကိုရီးယားထိပ်သီးဆွေးနွေးပွဲကိုကြည့်ပြီးမကြခင်ပြန်လဲပြေလဲဖို့မျှော်လင့်ပါတယ်ဒီဆွေးနွေးပွဲအတိုင်းတောင်နဲ့မြောက်ကိုရီးယားအကြားမကြခဏတွေ့ဆုံနိုင်ကြလိမ့်မယ်လို့မျှော်လင့်ပါတယ
်လွန်ခဲ့တဲ့ဖေဖော်ဝါရီလကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲစတင်ချိန်ကစလို့မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးခြေလှမ်းစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နိုင်ငံခေါင်းဆောင်တွေသမိုင်းဝင်တွေ့ဆုံနိုင်ခဲ့ကြပါတယ်။ငင်းငင်းကြီးအတွက်တန်ရေးထံချမှတ်ထားကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကပြောသလိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းအားလုံးရဲ့ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မြောက်ကိုရီးယားနိုင်ငံပြုံရဲမြို့ကန်တွေကလည်းထိပ်သီးဆွေးနွေးပွဲကနေအခြေအနေတိုးတက်မှုတွေရှိလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။
ကျွန်တော်တို့ကျင်းရအောင်ချက်ကိုရင်ကြားကင်ဂျုံဝန်တို့ကဆောဖုန်နမ်
ခေါင်းဆောင်ကင်ဂျုံထေသီဆွေးနွေးပွဲအတွက်တောင်ပိုင်းကိုသွားတာသတင်းမှဖတ်ရပါတယ်စနေကြကြရက်ဆိုင်နေရာကနေပြန်ဆနိုင်ခဲ့တဲ့ထေသီဆွေးနွေးပွဲကနေရက်လက်ကောင်းနေထွက်ပေါ်လာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်တောင်ကိုရီးယားသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဟာနှစ်နိုင်ငံနယ်စပ်ကြားစစ်မဲ့ဇုံပတ်မုံကျုံရွာမှာမနေ့ပိုင်းနေ့နေ့လယ်ပိုင်းတွေမှာဆွေးနွေးခဲ့ကြပြီးငင်းငင်းကြီးအထိတ်မှတ်တစ်ပင်လဲအတူဆိုက်ပြောခဲ့ပါတယ်အဲ့နောက်တော့မြောက်နယ်တောင်ကိုရီးယားကြားတရားဝင်စစ်ရဆေးရေးအတွက်ပြင်ဆင်ဆောင်ရွက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။ညပိုင်းမှာတော့ညစာစားပွဲတက်ရောက်ပြီးတဲ့နောက်ကိုရီးယားနိုင်ငံရဲ့အတိတ်နဲ့အနာဂတ်အကြောင်းဖော်ကျူးထားတဲ့ရုပ်ရှင်ဇာတ်လမ်းကိုကြည့်ရှုမှဖြစ်ပြီးထိပ်သီးတွေ့ဆုံပွဲကိုအဆုံးသတ်မှာပါခင်ဗျာ။